2014ခုနှစ်အမေရိကန်အစိုးရအသုံးစရိတ်အတွက်သမ္မတဥပမာအဆိုပြုထားတဲ့ဒေါ်လာ 3.00 trillion ဟာအလေအလတ်လူတန်းစားတွေအလုတ်ကန်ရဖို့နောက်ဖွံ့ဖြိုးတိုးတက်ဖို့အတွက်စီမံပြင်ဆင်ထားတဲ့ဗန်နိုင်းမူကြမ်းတရားဖြစ်တယ်လို့သမ္မတဥပမာကပြောလိုက်ပါတယ်။ဒီ budget 3စီထဲမှာလူမှုအထောက်ပံ့ပေးရေးအစီအစဉ်တွေကိုလည်းထည့်သွင်းထားတယ်လို့ corporation ကြီးတွေနဲ့ချမ်းသာသူတွေအတွက်ခွန်တုပ်အပြောင်းလဲကိစ္စကိုပါထည့်သွင်းထိန်းညှိထားတယ်လို့သမ္မတဥပမာကသမ္မတအိမ်ပြီးတော့မှမနေ့တုန်းကပြောလိုက်ပါတယ်။နိုင်ငံရဲ့လူငွေပြနေမှုတွေကိုရှော့ချနိုင်ဖို့အတွက်အသေးချအလေးနဲ့ထားမယ်ဆိုရင်တော့ချမ်းသာတဲ့သူတွေနောက် corporation ကြီးတွေအနေနဲ့အမေရိကန်အများစုခံစား권မရတဲ့သူတို့အတွက်တရားအထူးခံစား권တွေအကျိုးမြတ်ခံစား권တွေကိုသူတို့ကိုဆက်ပေးထားလို့မဖြစ်ဘူးဆိုတာကိုလည်းသမ္မတဥပမာကထည့်သွင်းပြောသွားပါတယ်။အခုဒီ budget အစုပြုချက်ကတော့လွှတ်တော်မှာပါတီနှစ်ရက်စလုံးကအမတ်တွေကတော့ကျေနပ်မှုတော့တိတ်မရှိလာပါဘူး။ဒီ budget အစုပြုချက်ဟာအကောင်းဆုံးတော့မဟုတ်ပေမဲ့ဒါဟာအပြန်အလှန်အလျှော့ပေးပြီးတော့ညှိနှိုင်းထားတဲ့ကိစ္စဖြစ်တယ်ဆိုတာကိုတော့သမ္မတဥပမာကပြောသွားပါတယ်။အစိုးရသုံးစိတ်မှာတော့လာမယ့်10စုနှစ်တွေအတွင်းမှာလုံငွေပြနေတာဒေါ်လာ1 trillion နီးပါးကိုလျော့သွားဖို့အတွက်သမ္မတဥပမာကရည်မှန်းထားပါတယ်။အခွန်တုတ်ကိစ္စမှာတော့တစ်နှစ်တစ်နှစ်ကိုဒေါ်လာ1,000,000,000,000ကျော်ဝင်ငွေရှိတဲ့သူတွေကိုအနည်းဆုံး30%ခန့်ဝင်ငွေခွန်ကောက်ဖို့ကိစ္စလည်းပေါ်ပါမှာလေခင်ဗျာ။